ဒါကဒီတရုတ်နိုင်ငံနဲ့ပတ်သက်တဲ့တပြည်တော်မူဝါဒကိုတရုတ်နဲ့အပေးအယူလုပ်ဖို့အသုံးမချတဲ့ဘူးလို့အိုဘားမားအစိုးရကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးသဘောတူညီမှုလို့သဘောတူညီနိုင်မှုတွေမလုပ်ဖဲနဲ့ဘာကြောင့်အမေရိကန်ပြည်ထောင်စုကတပြည်တော်မူကိုကျင့်သုံးနေရတယ်လဲမသိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့တာနဲ့ပတ်သက်လို့အင်ဂျီရောပြောခွင့်ရသူဂျော့ချ်အာနက်စ်ကတနင်္လာနေ့မှာတုံ့ပြန်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့ပိုင်နက်ဖြစ်တဲ့ဆိုတော့တရုတ်အစိုးရရဲ့ရည်တည်ချက်ကိုလက်ခံပြီးတော့1989ခုနှစ်မှာအမေရိကန်ကအတန်တမန်ဆက်ဆံရေးကိုတရုတ်နဲ့တရားဝင်စတင်ခဲ့တာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေး၊အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုနဲ့မြောက်ကိုရီးယားအပေါ်တရုတ်ရဲ့ဖိအားပေးမှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံသားမကကဘာကြီးတစ်ခုလုံးအတွက်ဘုံအကျိုးအမြတ်တွေဖြစ်တယ်လို့ George Arnest ကဥပမာပေးပြောကြားခဲ့ပါတယ်။အမေရိကန်ရဲ့တပြည်တော်မူဝါဒနဲ့ပတ်သက်လို့တင်းမာမှုတွေရှိလာမယ်ဆိုရင်ဒီလိုတိုးတက်မှုတွေအတွက်အများကြီးအခက်အခဲဖြစ်စေလိမ့်မယ်လို့အင်ဂျီရောပြောခွင့်ရသူကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကသူ့ကိုဘာလို့ရမယ်လို့ပြောတာမျိုးသူ့အနေနဲ့လက်ခံမှာမဟုတ်ဘူးလို့ရွေးကောက်ခံသမ္မတထရမ့်ကတနင်္ဂနွေနေ့တုန်းက Fox သတင်းရုပ်သံကိုပြောကြားခဲ့တာပါ။အမေရိကန်တရုတ်ဆက်ဆံရေးမှတပြည်တော်မူဝါဒဟာအုတ်မြစ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကတနင်္လာနေ့မှပြောကြားခဲ့ပြီးတော့ဒီမူဝါဒရဲ့အရေးကြီးမှုကိုထရမ့်သဘောပေါက်အောင်လုပ်ဖို့လဲတိုက်တွန်းခဲ့ပါတယ်။